ဆွစ်ဇာလန်နိုင်ငံမှာယူကရိန်းနိုင်ငံငြိမ်းချမ်းရေးကျင်းပမယ့်ဒီထိပ်သီးစည်းဝေးဝဲကြလို့ရှိရင်ရုရှားကိုဖိတ်ကြားဖို့အစီအစဉ်မရှိဘူးလို့ဒီယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောကြားလိုက်ပါတယ်။ငြိမ်းချမ်းရေးအတွက်ရုရှားနဲ့တိုက်ရိုက်ဆွေးနွေးဖို့ကိစ္စလက်မခံဘူးဆိုတာကိုတူရကီနိုင်ငံမှာဒီတူရကီသမ္မတနဲ့တွေ့ဆုံပြီးသတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။
Мы не бачимо представителей России на этом саммите. Мы не бачимо, каким чином может запрошивать.
Алонго тапья пьяси နေတဲ့နိုင်ငံကကိုယ်စားလှယ်တွေငြိမ်းချမ်းရေးဆွေးနွေးပွဲတက်ဖို့ဘယ်လိုဖိတ်နိုင်မလဲလို့ယူကရိန်းသမ္မတပြောသွားတာပါ။ယူကရိန်းနိုင်ငံငြိမ်းချမ်းရေးအတွက်အဖြေရဖို့လိုအပ်တာကြောင့်ကမ္ဘာတခြားနိုင်ငံတွေနဲ့အသေးစိတ်အစီအစဉ်တွေရလဒ်တွေရတော့မှငြိမ်းချမ်းရေးလိုလားတဲ့ရုရှားကိုယ်စားလှယ်တွေပါဝင်ရမယ်လို့ဒီတူရကီနိုင်ငံမှာတောက်ချာနေကပြောကြားသွားခဲ့တာဖြစ်ပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကတော့ယူကရိန်းမှာရုရှားငြိမ်းချမ်းရေးဒီခါမှာတူရကီမှာယူကရိန်းရုရှားငြိမ်းချမ်းရေးထိပ်သီးစည်းဝေးပွဲလက်ခံကျင်းပဖို့ဒီဘက်ကအဆင်သင့်ပဲလို့ပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံနဲ့တသားတဲ့ဆက်လက်ရပ်တည်နေတဲ့တချိန်ထဲဆွေးနွေးညှိနှိုင်းပြီးတော့စစ်ပွဲအဆုံးသတ်ဖို့အတွက်ကိုစူးစမ်းသွားမယ်လို့သမ္မတအာဒိုဝန်ကပြောကြားခဲ့ပါတယ်။